မြန်မာနိုင်ငံရဲ့ခိုင်ဒေတာမာနေထိုင်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတွင်းကမောင်းထုတ်ဖို့မြန်မာအစိုးရကလုပ်နေတယ်လို့ယူဆတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ရှန်ဟီလီကပြောသွားပါတယ်။လူမျိုးရေးပဋိပက္ခတွေရှိတဲ့ရခိုင်ပြည်နယ်မှာအစိုးရလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့ COI စုံစမ်းရေးကော်မရှင်တရားဖွဲ့ဖို့မစ်ရှန်ဟီလီကလူအခွင့်အရေးကောင်စီကိုတင်ပြသွားပါတယ်။မအေးတနာကျော်ကဆက်ပြောပြပေးပါရှင
်။ဟုတ်ကဲ့ပါ။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာမနေ့ကကျင်းပသွားတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီ36ကျင်းသောနှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေနဲ့ပတ်သက်လို့ဆွေးနွေးမေးမြန်းတော့မစ်ရှန်ဟီလီကသူဆောင်ရန်တည်ရှိထားတဲ့ရခိုင်ဒေသအခြေအနေကိုတင်ပြသွားပါရခိုင်ပြည်နယ်မှာနေထိုင်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံရင်းကနှင်ထုတ်ဖို့အတွက်မြန်မာအစိုးရကလှုံ့ဆော်နေတယ်လို့သူယူဆပုံကိုအခုလိုပြောပါတယ
် and conducting a household surveyWhere those absent may be struck off the list, that could be the only proof.
မြန်မာဆွေရကအင်အားစုစီးရင်စနစ်ကိုတုံးပြီးတော့အဲ့ဒီအင်အားစုစီးရင်မှာမပါတဲ့သူတွေကိုဖယ်ထုတ်ခြင်းအဖြစ်ရိုဟင်ဂျာတွေကိုနှင်ထုတ်ဖို့လှုံ့ဆော်နေနိုင်ပါတယ်။မစ်ရှန်ဟီလီကရိုဟင်ဂျာတွေအပေါ်မှာအခွင့်အရေးချိုးဖောက်မှုတွေရှိရဲဆိုတဲ့စွပ်စွဲမှုတွေကိုစုံစမ်းစစ်ဆေးရေးလုပ်ဖို့အပိုင်းမှာနိုင်ငံတကာရဲ့အားပေးထောက်ခံမှုမရှိဘူးလို့ပြောပြီးတော့ဒီအခြေအနေပေါ်မှာစိတ်ပြနေရပါ။ဒီကိစ္စအတွက်နိုင်ငံတကာအသိအမှတ်ပြုစုံစမ်းစစ်ဆေးမှုလှုံ့ဆော်မှုကမြန်မာနိုင်ငံအတွက်အထူးအရေးကြီးပါတယ်လို့မစ်ရှန်ဟီလီကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုတင်းလာနေကပြင်ပြသွားပါတယ
် I think hearing of mass discovery of mass graves
လူရဲစုလိုက်ပြုံလိုက်တက်ပြီးမြင့်ထားတာတွေတွေ့ရဆိုတဲ့သတင်းတွေကြားနေရပါတယ်ဒီမှာဒီကနေ့စင်ခံရင်ပြောသွားသလိုပဲမြန်မာအစိုးရအနေနဲ့ကျမတို့လူမျိုးတွေဒါမှမဟုတ်စုံစမ်းရေးအဖွဲ့တစ်ဖွဲ့ကိုအဲ့ဒီဒေတာကိုဝင်ထွက်ခွင့်ပေးမယ်ဆိုရင်လှုပ်ဆောင်ဖို့လိုအပ်တယ်များလှုပ်လိုက်ပြီးတဲ့အနေအထားဖြစ်ပါတယ်အခုထွက်ပေါ်နေတဲ့ဆွဆွဲချက်တွေကအပူချက်ကဆွဆွဲချက်တွေဟုတ်မဟုတ်ဆိုတာသိဖို့လိုပါတယ်ဒီလိုမှရှင်းရှင်းလင်းလင်းမသိရဘူးဆိုရင်မြန်မာနိုင်ငံဒီမိုကရေစီနိုင်ငံတစ်ခုအဖြစ်အသွင်ကူးပြောင်းရေးမှာအဟတာဖြစ်စေပါလိမ့်မယ်ဒီကနေ့နဲ့အောက်တိုဘာမှာရဲတပ်ဖွဲ့ဝင်ကိုတပ်ဖြန့်ခရပြီးတဲ့နောက်မြန်မာစစ်တပ်ကနေမြေရှင်းလင်းရေးတွေစတင်လှုပ်ဆောင်တဲ့နေရာမှာရိုဟင်ဂျာတွေပေါ်မှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဝေဖန်ချက်တွေထွက်ပေါ်ခဲ့တာဖြစ်ပါတယ်။ Washington အခြေစိုက် Carnegie Endowment for International Peace ဘွဲ့ရဲ့အရှိတောင်အာရှဌာနအကြီးအကဲအရာရှိတဦးဖြစ်သူ Vikram Nehru ကအခုလိုတုံ့ပြန်ပါတယ်
။ The Commission of Inquiry whileAbsolutely necessary.
COI စုံစမ်းကော်မရှင်ဖွဲ့စည်းပုဂ္ဂိုလ်ကလုံးဝလိုအပ်ပေမဲ့ဒီကိစ္စအကောင့်တွေဖော်ဖို့ကခက်ခဲပါလိမ့်မယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကဒီပြည်သူ့ပြည်ပသတင်းမီဒီယာတွေကိုနောက်ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုဘယ်သူမှဒီနေမျိုးကိုဝင်ရောက်ခွင့်ပေးပြီးတော့အချိန်မှန်ကိုသိရှိခွင့်မပေးပါဘူး။ကုလသမဂ္ဂလည်းဝင်ခွင့်ရမှာမဟုတ်ပါဘူး
။ဒီလိုအနေထားတွေရှိနေလို့မြန်မာနိုင်ငံပေါ်မှာဖိချားထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုအနောက်နိုင်ငံကြီးတွေကပြန်ပြောင်းလုပ်နိုင်ခြင်းရှိပါလား။Mr. Nehru ကပဲအခုလိုတုံ့ပြန်ပါတ
ယ် This violence by the military in Rakhine is going to give second thoughts to the international community
ဒီစခိုင်းဒီသားမှာဖြစ်တဲ့လူမျိုးတပ်ဖွဲ့တွေရဲ့ကြမ်းဖက်နှိမ်နင်းလှုပ်ဆောင်မှုတွေကြောင့်နိုင်ငံတကာအနေနဲ့ပြန်ဆင်းစရာတွေဖြစ်စီတာကမြန်မာစစ်ရအတွက်လားလာမကောင်းပါဘူးဒီမိုကရေစီလမ်းကြောင်းမှာရှောက်လန်းနေရတဲ့မြန်မာနိုင်ငံအတွက်ထိုက်ပင့်လိုအပ်တဲ့အကူအညီထောက်ပံ့ရရှိရေးအတွက်နိုင်ငံတကာကပဲပေးနေတာပါဒါပေမဲ့ဒီလိုမျိုးဖြစ်ရတဲ့ဖြစ်တော့နိုင်ငံတကာကိုတုံ့ဆန်သွားစီပါတယ်အတင်းဆောင်မခံနိုင်တဲ့နိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းကိုထိခိုက်စေပါတယ
်။မစ္စတာဗီကရမ်နီရူကဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရက်တောင်အစိုးရနဲ့ပြီးတော့စစ်တော်မှာအမှတ်၄ပုံတစ်ပုံနေရာယူထားနိုင်တဲ့စစ်တပ်သားမှတကယ်လေးတိစောက်ထားတဲ့ဆက်ဆံရေးပေါ်မှာဒါကအများကြီးမူတည်နေပါတယ်လို့ပြောပါတယ်။စီးပွားရေးဖွံ့ဖြိုးမှုနဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေအစိုးရကဦးစီးလှုပ်ဆောင်နေပြီးတော့လုံခြုံရေးနဲ့နယ်စပ်ရေးရာတွေကစစ်တပ်ရဲ့ချုပ်ကန့်မှုအောက်မှာရှိနေတယ်လို့သူကပြောပါတယ်။သဘောကတော့မြန်မာအစိုးရအနေနဲ့စစ်တပ်ကိုမတားဆီးနိုင်ရင်ဒီအချက်ကိုလည်းနိုင်ငံတကာကထည့်သွင်းစဉ်းစားဖို့လိုတာပါစစ်တပ်ကအခုလိုသားဆက်ပြီးရိုဟင်ဂျာအသက်ဝန်းကိုနှိပ်ကွပ်မှုတွေလုပ်သွားမယ်ဆိုရင်တော့ပြည်ပကအထောက်ပံ့ပြုတဲ့စစ်သေးကြွတွေပေါ်ထွက်များပြားလာခြင်းလို့သူကတုံ့ပြန်ပါတယ်ရှင်